မြန်မာနိုင်ငံမှာအနာသိပြီးတဲ့နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်ပေါ်စစ်ကောင်စီကတရားစွဲထားတဲ့မှုတွေတဲကပို့ကုံတွင်းကုံဥပဒေပုံမှန်8စစ်တွေဥပဒေပုံမှန်68တူနဲ့အမှုတွေကိုဒီနေ့အထူးတရားရုံးကနေပြီးတော့လက်ခံလိုက်ပါတယ်။ဒီဥပဒေနဲ့ဆွဲချက်တင်ခံရတဲ့အမှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ပတ်တုန်းကနှစ်ဖက်ရှစ်မျိုးရှောက်လဲချက်ပြီးခဲ့ကြတာပါ။ဒီနေ့ဆွဲချက်တင်တဲ့အမှုတွေမှာပို့ကုံတွင်းကုံဥပဒေပုံမှန်8အမှုဟာဖေဖော်ဝါရီလတည့်နေ့အာဏာသိမ်းတဲ့ချိန်လုံကဒေါက်တာဆုကြည်နေကဆက်သွယ်ရေးစကားပြောစတဲ့ဖုန်းလိုင်းအဆက်အသွယ်မမိအောင်လို့ကြားပြတ်နှောက်ယှက်ဆက်တွေ့တယ်ဆိုတဲ့ဆွဲချက်ချက်နဲ့ဆက်ဆူထားတဲ့ပုံမှန်ဖြစ်ပါတယ်။ဆက်တွေပုံမှန်68ကတော့အဲ့ဒီပစ္စည်းတွေကိုတရားမဝင်လက်ဝယ်ထားရှိခဲ့တာကြောင့်ဆူရဆွဆွခြင်းနဲ့အမှုဆွဲခဲ့တာဖြစ်ပါတယ်။ပုဂ္ဂိုလ်တွေကဥပဒေပုံမှန်8နဲ့အပြစ်ရှိတယ်ဆိုဆုံးဖြတ်ရင်တော့အမြင့်ဆုံးပြစ်ဒဏ်က3နှစ်အထိချမှတ်နိုင်ပြီးတော့ဆက်တွေဥပဒေပုံမှန်68ခုနဲ့68နဲ့အပြစ်ရှိတယ်ဆုံးဖြတ်ရင်တော့အမြင့်ဆုံးပြစ်ဒဏ်တစ်နှစ်ချမှတ်နိုင်တယ်လို့ဒီစေဥပဒေတွေမှာဖော်ပြပါတယ်။မနေ့ကမှလည်းတခြားမှုတွေဆက်ကြားတာမှဖြစ်ပြီးတော့ရသသက်ကြီးဥပဒေပုံမှန်905ခအမှုအတွက်ဒေါက်ဆန်းစုကြည်ကိုလည်းထွက်ဆိုမယ်လို့ဆိုမှန်းသိရပါတယ်။ဒေါက်တာဆုကြည်ရဲ့ရှိနေတဲ့အကုန်လုံးကိုတော့စစ်ကောင်စီဘက်ကနေပြီးတော့ပုံမှန်144နဲ့တည်ခွင့်ကိစ္စကိုပြန်မပြောရတမ်းမြစ်ထားတာမို့လို့အမှုဖြစ်ထွန်းမှုတွေနဲ့ပတ်သက်လို့အသေးစိတ်တော့မသိရပါဘူး။ဒီပုံမှန်အရပြည်ပြပါကမီဒီယာအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေနောက် NGO တွေနိုင်ငံခြားဆုအတောင်ရှိသူတွေပါဝင်ပြင်ပအဖွဲ့အစည်းလူပုဂ္ဂိုလ်ဘသူကမှတည့်ရတော်လကောင်းတော်ရတော်လကောင်းတခြားတနည်းနည်းနဲ့တော်လကောင်းဆက်သွယ်ဆောင်ရွက်ချက်မှပြုရလို့တမ်းမြစ်ထားပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ရှိနေတွေကိုပုံမှန်144ထုတ်တာဟာတရားဥပဒေနဲ့အညီဆောင်ရတဲ့ပုဂ္ဂိုလ်တဦးဦးကိုထိခိုက်စေလို့တားမြစ်တာဖြစ်ပြီးတော့တည်ငြိမ်အေးချမ်းကိုထိခိုက်စေမဲ့ပြောဆိုမှုတွေဖြစ်လို့တားမြစ်တာလို့ဆိုပါရခင်ဗျာ။